ကမ္ဘာကယောဂအဖြစ်ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတ်မှတ်လိုက်တဲ့ COVID-19 ယောဂမြန်မာနိုင်ငံမှာအချိန်မရွေးဖြစ်ပွားလာနိုင်တဲ့အတွက်ယောဂမကူဆက်ရအောင်လူမှုအနေနဲ့သတိထားပြီးကြိုတင်ကာကွယ်နေကြပါလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကထပ်ပြီးတော့သတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိစောင့်ကြည့်လူနာ9ဦးရှိနေပြီးဆေးရုံတွေမှာတော့တန်တရားနဲ့စောင့်ကြည့်လူနာတွေအတွက်စနစ်တကျစီစဉ်ဆောင်ရွက်ထားတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အပြည့်အစုံကိုမဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တရုတ်နိုင်ငံဝူဟန်ကနေတဆင့်ကမ္ဘာတဝန်းကူးစက်ပြန့်နှံ့ခဲ့တဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ်လာလို့ကမ္ဘာကယောဂအဖြစ်နဲ့သတ်မှတ်လိုက်တဲ့ဒီ COVID-19 ကိုရိုနာဗိုင်းရပ်စ်ကြောင့်ဒီသတင်းမှာကုန်ထီးဆိုရင်ကမ္ဘာတဝန်းသေဆုံးသူပေါင်းက9400ကျော်နဲ့ကမ္ဘာတဝန်းနိုင်ငံအသီးသီးမှာကူးစက်ပြန့်ပွားသူပေါင်းက300,000+ဝန်းကျင်အထိကိုရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့တရားဝင်ကူးစက်သူတဦးတယောက်မှမရှိသေးပေမဲ့လို့အချိန်မရွေးကူးစက်ယောဂအန္တရာယ်ဖြစ်ပွားလာနိုင်တယ်ဆိုပြီးတော့မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးနှိုးဆော်နေတာပါ။အများပြည်သူလူထုအနေနဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးမကူးစက်ခံရအောင်သတိထားနေထိုင်ကြဖို့နဲ့ကျန်းမာရေးဝန်ကြီးဌာနနဲ့သတင်းဌာနတွေကသတင်းတွေကိုအချိန်နဲ့တပြေးညီစောင့်ကြည့်နားဆွေးမှုသတင်းမှားတွေကိုမယုံကြည်ဖို့သတိပေးလိုပါတယ်လို့ကျန်းမာရေးဝန်ကြီးဌာနဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်
။ဟုတ်ကဲ့ဒီဘာကိုတောင်းကြည့်ဒီတရားလေးတွေကအချိန်ကြီးဒီလိုမျိုးဒီလိုလိုက်ပြန်လာလို့ပြည်နယ်ဆိုတာကိုအကုန်လုံးတော့တည်ဆင်းထားမှာပေါ့။အဲ့လိုမှာတော့ကိုယ်ပိုင်ကတော့မြောက်တာတွေကရှိလာခဲ့ရတယ်ဆိုတော့အဲ့ဒီအနေနဲ့အကုန်လုံးပြည်ဆင်းထားရှိရမယ်။ဒီလိုတွေကိုတောင်းပန်ရအောင်ကြောင့်လည်းထားတာ။ဒီကောင်ဆောင်ရဖို့ဒီရပါလေဒီလိုတောင်းနေနေတာဆိုတော့အားလုံးဒီသားအားလုံးကိုဆောင်ပါရင်ဒီကောင်တိုင်းပြည်တဲ့အားလုံးကိုဆောင်ပါရင်ဒါမျိုးရဲ့အရေးကြီးဆုံးဖြစ်တယ်ဆိုတာကိုကောင်းတာ။အားဆုံးရတဲ့ရင်းကြီးတွေတောင်းပန်ရအောင်ကြောင့်လည်းထားတာက
အများပြည်သူသွားလာတဲ့နေရာတွေအများသုံးရင်တွေနဲ့တဲခိုးတဲ့နေရာစားတောက်ဆိုင်တွေဈေးရန်တွေမှာလူမှုကိုကျန်းမာရေးပညာပေးအသိပညာပေးနေတယ်လို့လူမှုအနေနဲ့လည်းဒီဗိုင်းရပ်စ်ရောဂါကူးစက်မခံရအောင်သတိထားနေထိုင်ကြပါလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ ARD တိုင်းကျန်းမာရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကအခုလိုပြောပါတယ်။
အားလုံးရောကျွန်တော်ကျွန်တော်ကလည်းညာရတယ်လို့အများကြီးတွေလူမှုကျန်းမာရေးပညာပေးပါလို့ပတ်ကမဟောရောကျေးဇူးရတယ်တော့အများကြီးပဲအတိတ်ကကပုံမှာဆိုင်တာဟောတော့ရပါတော့ဟိုကျမကလည်းနိုင်ငံကဆိုင်တာဟောလို့လေညကကော်ဖီတို့ကအဓိကရေးပြရတော့နံပါတ်1ကလက်သေးတာအတူကနောက်ပြီးတော့ဒီကျားနာချောင်းတွေတူရဲ့အပြုံးမောက်ချောင်းတာဟောလို့လေနောက်ပြီးတော့ဟိုစာအုပ်လေးဟိုချောက်ပြီးတော့မှအကောင်းဆုံးပစ္စည်းတွေရောက်ဝင်လာတယ်လည်းမဟုတ်ကြပါဘူး
မတ်လ15ရက်နေ့နောက်ဆုံးစီးရင်အရတော့မြန်မာနိုင်ငံမှာတန်တရာလူနာတဦးတယောက်မှမရှိပဲစောင့်ကြည့်လူနာ9ဦးပဲရှိနေပြီးကူးစက်ခံရနိုင်ခြေရှိတယ်ဆိုပြီးတန်တရာနဲ့စောင့်ကြည့်လူနာတွေထားရှိမဲ့ဆေးရုံတွေကိုလည်းစနစ်တကျစီစဉ်ထားရှိပါတယ်လို့ဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။အများ
ကြီးရှိနေပါဘူး။အခုမနေ့ပိုင်းဟုတ်တယ်အခုကျွန်တော်ရဲ့နေသားကကျွန်တော်ဒီလူရည်ရဲ့ဆန္ဒနဲ့ဒီရဲ့ဒီလိုတဲ့တောင်းရတဲ့ကိုရီးယားတောင်ပစိုက်တဲ့ဟောက်ဆိုတဲ့ဆိုပြီးချက်ပြီးရဲ့ချေးတောင်းတောင်းကြီးတွေတောင်းရှင်းနေချေးတွေဝီကျူနာလည်းတိုင်းတယ်လည်းဒါကိုထပ်ပြီးထားတာဒီတိုင်းပြည်နယ်မှာရှိတဲ့ပြည်ပြည်နယ်မှာလည်းဒီအထူးဆုံးဟောက်ဒီပြန်ဆောင်ထားတဲ့ဒီကြားတဲ့မြတ်လောင်းအထူးလေးအထူးဆက်ကလေးတွေဖြည့်ထားဖို့ဒါကိုလည်းပြင်ဆင်ထားလို့ရတယ်ဆိုရင်ပုံပြီးတော့နော်ကျောင်းတော်စာမေးတွေ့တူဆိုတော့ကျန်တဲ့ချက်လေးတွေပြည့်ပြည့်တယ်တော်ရယ်ဒီကကြီးတွေမကောက်ဘူးနော်ကောင်းရမီးရမီးနဲ့ကလေးစိရယ်နဲ့ဘယ်လိုကိုစိတယ်လဲကြောက်အောင်လို့တမားတို့ပြည်ကြီးအားကြောင်းကင်းမှာရှိတယ်အရင်စောင်းနေအဲ့မှာထားဖို့တမားတို့ရတာ
အခုချိန်ထိတော့ကူးစက်ခံရနိုင်တယ်ဆိုပြီးတန်တရာရှိသူတွေကိုကျန်းမာရေးဝန်ကြီးဌာနကခေါ်ယူစောင့်ကြည့်မှုတွေရှိနေပြီးအထူးသဖြင့်နိုင်ငံသားခီးသွားတွေနဲ့ပြည်ပကနေပြန်လာတဲ့သူတွေကိုလေစိတ်အဝင်ဂိတ်တွေမှာစစ်ဆေးနေတာပါဒါအပြင်ပြည်တွင်းလာရောက်မဲ့ခီးသည်တွေရဲ့တွားရောက်ခဲ့တဲ့နိုင်ငံမြန်မာနိုင်ငံတင်းတွားရောက်မဲ့သူတို့ရဲ့ခီးစဉ်တွေနဲ့အတူဖျားနာဆောင်ဆိုအသက်ရှူကြက်ချင်းစားတဲ့ယောဂါရာလက္ခဏာတွေကိုစစ်မေးတဲ့ကျန်းမာရေးဆိုင်ရာဖောင်ကိုဖြစ်သွင်းခိုင်းပြီးနေရာလိပ်စာကိုပါအတိအကျမေးမြန်းတာတွေလုပ်ဆောင်နေပါတယ်ရှင်